iPhone တွေ iPad တွေနဲ့ Mac computer တွေကြားမှာအခုထက်ပိုပြီးတော့မှလွယ်လွယ်ကူကူဆက်သွယ်သုံးနိုင်တော့မယ်လို့ဆိုတဲ့ဒီ operating system တစ်တွေကို Apple ကတော့မိတ်ဆက်လိုက်ပြီးကိုသားညုံရေ
Apple ရဲ့ software developer များညီလာခံမှာဒီ OS အသစ်တွေပွဲထုတ်ခဲ့တာမဟုတ်လားဗျ IT summary blog တွေမှာရေးနေကြတာတချို့တော့တွေ့တယ်ဗ
ျဟုတ်တယ်ရှင်Mac computer တွေအတွက် Yosemite ဆိုတဲ့ OS 10 အသစ်နဲ့ mobile device PC တွေအတွက် iOS 8 software သစ်တွေကိုပွဲထုတ်မိတ်ဆက်ခဲ့တာပေါ့ဒီ OS 10 Yosemite ကိုလုံးဝအသွင်သစ်ဖြစ်မဲ့စနစ်သစ်လို့ဆိုရဲတခါ iOS 8ကိုကြတော့လဲကမ္ဘာပေါ်မှာရှေ့အပြည့်ဆုံး mobile operating system ဖြစ်မယ်လို့ Apple ကပြောပြီးတော့ဘာတွေလုပ်လို့ရမယ်ဆိုတာကိုရှင်းပြခဲ့တယ်လေ
ပြောသလောက်ရောတကယ်ပဲထူးသွားလို့လားဗျအခုရှိနေတဲ့ operating system နဲ့ဘာတွေများကွာသွားလို့လဲ
ထူးထူးခြားခြားပြောစရာဆိုရင်တော့ဒီ operating system 10 Yosemite ထည့်ထားတဲ့ Mac computer နဲ့ iOS 8ထည့်ထားတဲ့ iPad iPhone တို့ပေါ်မှာအလုပ်တစ်ခုတည်းကိုဟိုဘက်ဒီဘက်ပြိုင်ပြီးတော့မှတစ်ချိန်တည်းလုပ်လို့ရတယ်။ဥမာဒီ Mac computer ပေါ်မှာစာရိုက်နေတယ်ဆိုလို့ရှိရင်အဲ့ဒီစာကိုပဲ iPad ပေါ်မှာတစ်ချိန်တည်းဆက်ပြီးတော့ရိုက်လို့ရတယ်။သဘောကတော့ဆက်နှမျိုးပဲဆက်တစ်ခုတည်းပေါ်မှာလုပ်နေရတယ်လို့ကိုလုပ်လို့ရတယ်။ဒီဘက်တစ်ခုမှလုပ်နေတာတွေကိုနောက်တစ်ခုမှလွယ်လွယ်ကူကူဆက်ပြီးတော့လုပ်နိုင်တယ်။နောက်ဖုန်းဝင်လာတယ်ဆိုလို့ရှိရင်လည်း iPhone ကမဟုတ်ဘဲနဲ့ Mac computer ပေါ်ကနေပြီးတော့ဖုန်းဖြည့်လို့ရသွားမယ်။အဲ့ဒါမျိုးတွေကတော့ထူးခြားသွားတယ်လို့ပြောလို့ရပါတယ်။
အဲ့ဒီ operating system စနစ်တစ်နှစ်ခုလုံးကဒီ sound box ရာသီရောက်လို့ရှင်အခမဲ့ update လုပ်လို့ရမှာစို့
ဟုတ်ပါတယ် iPhone iPad Mac computer ရှိတဲ့သူတိုင်းအခမဲ့ upgrade လုပ်နိုင်မယ်လို့ Apple ကပြောထားတာပဲကိုသားညုံရဲ့
ဒီမြန်မာနိုင်ငံထဲမှာ iPhone iPad သုံးကြသူတွေက Mac computer သုံးတဲ့အရေးအတွက်ထက်ပိုများမယ်ဆိုတော့မြန်မာပြည်ကဒီ Apple ပရိသတ်တွေအတွက်ဘာတွေထူးထူးခြားလုပ်လို့ရမလဲဆိုတာလည်းပြောပြပြီးအောင်မဆင်မြန်မောင်းရဲ့
iPhone iPad သုံးတဲ့သူတွေအတွက် iOS 8အသစ်ထဲမှာလက်တွေ့အသုံးဝင်မဲ့ထူထူးခြားလေးတွေတချို့တော့သတိထားမိတယ်တခုက text message ဝင်လာတယ်ဆိုလို့ရှိရင်အရင်တော့ကဒီ text message app ကိုဝင်ပြီးတော့မှကိုကစာပြန်ရိုက်လို့ရတာမလားအခု iOS 8ကကြတော့အဲ့လိုလုပ်ဆရာမလိုတော့ဘူး phone screen ပေါ်မှာဒီအကြောင်းပြန်နိုင်မဲ့အကွက်ကလေးပေါ်လာမယ်အဲ့ဒီမှာ message ကိုချက်ချင်းပြန်ပြီးတော့ရိုက်လိုက်ရုံပဲဆိုတော့ကိုက phone ပေါ်မှာဘာပဲလုပ်နေနေအဲ့ဒီလုပ်နေတာကိုမပြတ် text message ကိုပြန်နိုင်မှာပါဒီ text message ပြန်ပို့တဲ့အခါမှာလဲ video တို့အသံတို့ချက်ချင်းသွင်းချက်ချင်းပို့လို့ရသွားမယ်။ကိုရှိနေတဲ့ location နေရာကိုလဲမြေပုံနဲ့ share လုပ်လို့ရမယ်။တစ်ဖက်ကပြောနေတဲ့နေရာကိုလဲကိုယ့်ရဲ့မြေပုံပေါ်မှာချက်ချင်းနေရာပြနိုင်မယ်။အဲ့ဒါလေးတွေကတော့ထူးလာပါတယ်။တကယ်တော့အခုလဲဒီသီးသန့်ဝယ်ပြီးတော့သုံးရတဲ့ text message application တချို့မှာတော့အဲ့လိုမျိုးဟာတွေကလုပ်လို့ရနေပြီးသားပါ။ဒါပေမဲ့ iMessage မှာအဲ့ဒါမျိုးတွေအခုပါလာတော့မှာပေါ့။နောက် keyboard ကလဲပို့ပြီးတော့ကောင်းသွားမယ်လို့ပြောပါတယ်။
keyboard ဆိုလို့ message ရိုက်အကြောင်းပြန်လို့ရှိရင်စက်ကမှတ်ထားပြီးတဲ့နောက်ပို့ရတွေကိုကိုယ်စာကြိုတင်ပြီးစာသားစီထားပေးနိုင်တယ်ဆိုအဲ့ဒါကိုလည်းဒီ ID summary တွေမှာတော်တော်လေးရေးနေကြတာကျွန်တော်တွေ့တယ်ဗ
ျဟုတ်တယ်ရှင်စက်ကဒီကိုဘလို့လူမျိုးတွေကိုဘလို့ message မျိုးပို့ရတယ်လဲဆိုတာကိုမှတ်ထားပေးတယ်အဲ့တော့နောက်တစ်ခါအဲ့ဒီသူစီကနေပြီးတော့ message လာမယ်ဆိုလို့ရှိရင်သူကအလိုအလျောက်ကိုသုံးတတ်တဲ့အသုံးအနှုန်းတွေကိုကြိုတင်ခန့်မှန်းပြီးတော့မှစာစီပေးထားတာပါနောက်ဒီကိုပြန်ရိုက်မယ်အဖြစ်မျိုးအတွက်ကိုလည်းအလိုအလျောက်အဖြစ်ခန့်မှန်းပေးပါတယ်ဥပမာဒီတငယ်ချင်းတယောက်ကနေပြီးတော့ညစာသွားစားမလားရုပ်ရှင်သွားမလားဆိုတာကို movie or dinner လို့မေးလာတယ်ဆိုပါတော့အဲ့ဒါကို message app ကအဖြစ်နေရာမှာ movie dinner I don't know ဆိုပြီးတော့မှအဲ့လိုစာသားတွေကိုကြိုပြီးတော့ရိုက်ပေးထားတယ်ကိုကပို့ချင်တာကိုရွေးပြီးတော့ပို့နိုင်အောင်လှုပ်ထားပေးတယ်ဆိုတဲ့သဘောပေါ့
iPhone သုံးကြတဲ့သူအများစုကဓာတ်ပုံရိုက်တာကိုလည်းအဓိကသုံးကြရဲဆိုတော့အဲ့ဒီအတွက်ကိုရောဘာတွေထူအောင်လုပ်ပြီးထားသေးတယ်လဲဗ
ျ iOS 8နဲ့ကြာလို့ရှိရင် iPad နဲ့ပဲဖြစ်ဖြစ် iPhone နဲ့ပဲဖြစ်ဖြစ်ဓာတ်ပုံရိုက်ဗီဒီယိုရိုက်တယ်ဆိုလို့ရှိရင်အဲ့ဒီဓာတ်ပုံတွေဗီဒီယိုတွေကို iCloud ဓာတ်ပုံ library ထဲမှာအလိုအလျောက်သွားပြီးတော့သိမ်းပေးလိုက်တယ်ဆိုတော့ကိုကဘာနဲ့ပဲရိုက်ရိုက်အဲ့ဒီပုံတွေကိုအချိန်မရွေးပြန်ပြီးတော့ကြည့်လို့ရသွားမယ်ဒီ iPhone နဲ့ရိုက်ထားလို့ iPad ထဲကနေကြည့်လို့မရတာတို့ iPad နဲ့ရိုက်ထားလို့ iPhone ထဲကနေကြည့်လို့မရတာတို့မဖြစ်တော့ဘူးပေါ့အချိန်မရွေး iCloud ဓာတ်ပုံ library ထဲကနေပြီးတော့ပုံတွေကိုကြည့်နိုင်မှာဖြစ်ပါတယ်။နောက်ပြီးတော့ဒီပုံတွေကိုဖြန့်ချန့်ကတ်လုပ်တာတို့ပို့ကားအောင်လို့ပြုပြင်တာတို့ကိုလည်းပို့ပြီးတော့လွှဲအောင်လှုပ်ထားပေးတယ်လို့ Apple ကပြောတာပဲ
။ Digital file တွေကို online ပေါ်မှာတင်ထားပေးနိုင်တဲ့ cloud service ကလည်းတော်တော်လေးအသုံးဝင်တာဗျ။ Microsoft ရဲ့ OneDrive cloud storage solution ဘယ်လိုမျိုး format မျိုးကိုမဆို file တွေကိုတင်ပြီးထားနိုင်တာမဟုတ်လား
။အခု Apple ကလည်းအပြိုင်ဆိုင်လုပ်လာပြီလေ။သူ့ရဲ့ OS အသစ်တွေထဲမှာ iCloud Drive ဆိုပြီးတော့မှ feature အသစ်ကိုထည့်ထားတယ်တဲ့ digital file တွေကိုဘယ်လိုမျိုး Apple device ကနေမှဆိုသိမ်းလို့ရတယ်ပြန်ယူလို့ရမယ်လေ
ဒါနဲ့ဒီ Apple က software ပိုင်းမှာပဲအသစ်တွေထွင်ထားတယ်ဆိုတာပြောနေတယ်စက်ပစ္စည်းအသစ်တွေဘာတွေထွက်ဖို့ရှိတယ်ဆိုတာကိုရောအဲ့ဒီညီလာခံမှာဘာမှပြောမသွားဘူးလားဗျ
hardware ပိုင်းနဲ့ပတ်သက်လို့တော့ဘာပစ္စည်းအသစ်တွေထွက်ဖို့ရှိတယ်ဆိုတာမျိုးဘာမှမိတ်ဆက်မသွားဘူးရှေ့ New York Times သတင်းစာရဲ့ဒီ IT online ဆောင်းပါးထဲမှာတော့ Apple ကပစ္စည်းအသစ်တွေကိုထွက်မယ်ဆိုရင်တဲ့ဆောင်းဥပောက်တို့ ဆောင်းရည်တို့ကြမှာကျင်ညာတတ်တယ်တဲ့ဆောင်းဥပောက်ကျောင်းတွေပြန်ဖွင့်တဲ့အချိန်မျိုးဒီ Christmas တို့ New Year တို့လက်ဆောင်တွေပေးတတ်ကြတဲ့အချိန်မျိုးကိုပြတ်မှတ်ထားပြီးတော့မှ Apple ကပစ္စည်းသစ်တွေကိုထွက်မှာကိုကျင်ညာတတ်တယ်လို့ဆောင်းပါးထဲမှာတော့ပြောထားတယ်လေ
တခုရှိတာကလည်းဒီ software developer များညီလာခံဆိုတော့ software ဘိုင်းကိုပဲသူကပွဲထုတ်မှာပေါ့လေ
တေးကြတာပေါ့သူရဲ့ operating system သစ်တွေကိုမှီပြီးတော့မှ software developer တွေဘက်ကနေပြီးတော့ app အသစ်တွေအများကြီးရေးသွားနိုင်မယ်ဆိုတာကိုလည်း Apple ကအဓိကပြောတာပဲလေ software developer တွေအတွက်သိတ်ကိုကြီးကျယ်တဲ့အခွင့်အလမ်းကြီးလို့တော့မှတင်စားပြောလိုက်သေးတယ်အဲကြောင့်မို့လို့ဒီနည်းပညာသတင်းတွေကိုအဓိကအယုံဆိုင်တဲ့ ZDNet website ရဲ့စောင်းပါမှာတော့လုံခြုံရေးဘိုင်းအတွက် NDM များတယ်လို့တော့မှရေးတယ်ရှင် Apple ရဲ့ OS အသစ်တွေက App developer တွေအတွက်ပို့ပြီးတော့လွှဲအောင်လုပ်ထားတော့ online သက်ခိုး hacker တွေအတွက်အခွင့်ကောင်းလို့ဖြစ်နေလို့ဆက်တွေရဲ့လုံခြုံစိတ်ချရေးဘိုင်းအတွက်စိန်ခေါ်မှုတွေရှိလာနိုင်တယ်လို့ရေးထားပါတယ်ရှင်